ပါရှန်ပင်နယ်ကွေ့ကဟောင်းမုစ်ဂျီလက်ချာကိုဖျက်မဲ့ကုန်တင်သင်းမောတွေကိုအမေရိကန်တပ်ဖွဲ့လိုက်ပါဆောင်းရှောက်ပေးဖို့အတွက်အမေရိကန်စစ်တပ်ကစဉ်းစားနေပြီးတော့ဒါဟာအရက်ဖက်သင်းမောတွေကိုအီရန်ကဖမ်းဆီးနေတာရက်အောင်လုပ်တဲ့မကြုံစဘူးလို့ရပါလို့အမေရိကန်ရရှိတွေကချက်တပရီနေမှာပြောပါတယ်။ပါရှန်ပင်နယ်ကွေ့မှာရှိတဲ့ချင်းမြောင်းနဲ့ဒီရေးလက်ချာမှာ2019ခုနှစ်ကအီရန်ကသင်္ဘောတွေကိုဇက်တိုက်ဖမ်းဆီးနေတာဖြစ်ပြီးဒါဟာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားပြတ်သွားတဲ့နျူကလ িয়ার သဘောတူညီချက်ပြန်ညှိနှိုင်းရေးအတွက်ဖိအားပေးဖို့ကြိုးစားတာလည်းဖြစ်ပါတယ်။အမေရိကန်တပ်သားတွေကိုကုန်သင်္ဘောတွေမှာလိုက်ပါဖို့အတွက်တာဝန်ချတာဟာဒီသင်္ဘောတွေကိုအီရန်ဖမ်းမယ်ရန်ကတန်းစီနိုင်တယ်လို့တင်းမာမှုတွေလည်းတိုးလာနိုင်တာဖြစ်ပါတယ်။အမေရိကန်ပန်နဂန်စစ်ဌာနချုပ်ကရုရှားနဲ့တရုတ်ဆိုင်ရာတွေကိုဦးစားပေးလှုပ်ဆောင်မှုစ조사နေခြင်းမှာအရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်တပ်တွေရဲ့ထူးထူးခြားခြားအရေးယူမှုလည်းဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုထောင်နဲ့ချီတဲ့ Marine တပ်သားတွေနဲ့စစ်သားတွေနဲ့အတူကုန်းရင်မောင်းနေထိုင်တဲ့ USS Baden တိုက်လေယာဉ် USS Carter ဟောရေယာဉ်နှစ်ဆင်းကိုတုံးဖို့စီစဉ်ထားတယ်လို့အမေရိကန်အရာရှိတွေက AFP AP သတင်းကိုပြောပါတယ်။ဒီမှာရင်းနှီးထက်ကုန်အားလုံးရဲ့20ရာခိုင်နှုန်းတဲဆောင်ရာဒီရေလက်ကြားကိုစောင့်ချက်မဲ့ဘယ်လက်နက်ကင်တက်ဖွဲ့အတွက်မဆိုဒီအမေရိကန်တပ်သားတွေကအကူညီမယ်လို့ပြောပါတယ်။အခုလိုအမေရိကန်ရဲ့အစီအစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအီရန်ဖွဲ့ကတော့တစုံတရာတုံ့ပြန်တာမရှိသေးပါဘူး။